အိန္ဒိယနိုင်ငံတောင်ပိုင်းဘင်္ဂလူရူမြို့မှာရှိတဲ့နိုင်ငံတကာလူငယ်ချမ်းသာခွင့် AI အဖွဲ့ရဲ့ရုံးခန်းကိုအိန္ဒိယအာဏာပိုင်တွေဝင်ရောက်ရှာဖွေခဲ့တဲ့လို့ရဟာရာဇဝတ်ဂိုင်းတွေလူမျိုးပြုမှုဆက်ဆံတာဖြစ်နေပြီးလူမှုခြေပြုအဖွဲ့အစည်းတွေအနေနဲ့ကြောင်းရွတ်စိုးရိမ်မှုတွေပြန့်နှံ့သွားစေဖို့အစိုးရအနေနဲ့လူလားနေကြောင်း AI အဖွဲ့ကတောက်ကြနေကဆွဆွဲပြောကြားခဲ့ပါတယ်။ပြည်ပရန်ပုံငွေဆိုင်ရာစီးမြစ်စည်းကမ်းတွေကိုချိုးဖောက်မှုရှိခဲ့တဲ့ဆိုတဲ့တန်တရားနဲ့အောက်တိုဘာလ25ရက်နေ့ကြာသာပတေးနေ့ကအိန္ဒိယအာဏာပိုင်တွေက AI ရဲ့ဒေတာဆိုင်ရာရုံးခွဲတွေဝင်ရောက်ပြီးအချိန်10နာရီကျော်ကြာရှာဖွေခဲ့တာဖြစ်ပါတယ်။သူတို့ရဲ့ဘဏ်အကောင့်တွေကိုလည်းအာဏာပိုင်တွေကပိတ်ပင်လိုက်ကြောင်း AI အဖွဲ့ကပြောပါတယ်။အိန္ဒိယမှာရှိတဲ့ AI အဖွဲ့အနေနဲ့ဒီဘက်ကနေငွေတွေယူဖို့စီးပွားရေးလုပ်ငန်းထူထောင်တာဟာတတ်မှတ်ချက်စီးပင်းစည်းကမ်းကိုချိုးဖောက်တာဖြစ်တယ်ဆိုတဲ့တန်တရားဖြစ်မှုနဲ့ AI ရုံးကိုဝင်ရောက်စီးနှင်းရှာဖွေတာဖြစ်တယ်လို့ဗန်နာရေးဆိုင်ရာရာဇဝတ်မှုစုံစမ်းစစ်ဆေးရေးအကြီးအကဲကပြောပါတယ်။အာဏာပိုင်တွေဘက်ကထုတ်ပြန်တဲ့ကြေညာချက်မှာလည်း AI အဖွဲ့အနေနဲ့ခွင့်ပြုချက်မရဘဲပြည်ပကရန်ပုံငွေ American Dollar 4.8 တန်းလက်ခံရရှိထားကြောင်းဖော်ပြထားပါတယ်ရှင်။